ကျွန်တော်ညဝင်းအောင်ပါခင်ဗျာ NLD ပါတီကတိုင်းသားပါတီတွေနဲ့တွဲဆုံမဲ့ကိစ္စကိုအပြူသဘောဆောင်တဲ့ခြေလှမ်းအဖြစ်ကြိုးဆိုပေမဲ့ Federal ပြည်ထောင်စုလမ်းကြောင်းကိုရှောင်လန်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လုဆောင်နိုင်ဖို့ကပိုအရေးကြီးကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီးရပိုင်းအတွင်းမှာပဲပြည်ထောင်စုအရေးအတွက်တိုင်းသားပါတီတွေနဲ့လက်တွဲလုဆောင်သွားမယ်လို့NLD ပါတီကကြေညာချက်ထုတ်ပြန်ကမ်းလှမ်းခဲ့တယ်လို့တိုင်းသားပါတီတွေနဲ့တွဲဆုံဖို့ NLD ပါတီထိပ်တန်းတာဝန်ရှိသူ3ဦးကိုလည်းရွေးချယ်ထားကြောင်းဒီဇင်ဘာလ12ရက်နေ့ကကြေညာခဲ့တာပါတိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်အချိန်မှာတွဲဆုံဖို့ရှိတယ်လဲသိရအောင် NLD ပါတီတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး NLD ထိပ်တန်းတာဝန်ရှိသူ3ဦးပါအဖွဲ့နဲ့တွဲဆုံဖို့မျှော်လင့်ထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကတော့အစိုးရအဖွဲ့အတွင်းတိုင်းသားတွေကိုယာဒူးခွဲဝေပေးရေးထက်စာရင်ဖက်ဒရယ်ကိုဘယ်လိုသွားမလဲဆိုတဲ့မူဝါဒခိုင်မာစွာချထားဖို့လိုမယ်လို့ KSPP ဒိုဂရာနဲ့ဥကွန်ဂရန်အောင်ခန်းကတိုက်တွန်းပါတယ
်။အဲသူတို့အနေနဲ့ညီညွတ်ရေးအစိုးရဆိုတဲ့အာထဲမှာဆိုရင်အဓိကတော့ဒီဝန်ကြီးဌာနပဲဖြစ်ဖြစ်ပါဖြစ်ဖြစ်ဒီအနေအားပေးတာထက်ဆိုင်အနာဂတ်မှာကျွန်တော်ဒီဖက်ဒရယ်နဲ့ငံသွားဖို့ဆိုတဲ့အချက်ဒီကအဓိကဖြစ်နေတယ်။ဒါကြောင့်လည်းပုံသဘောတူညီချက်ဟာpolicy အရပဲသွားတာပုံမှန်အနာဂတ်တွေကောင်းမယ်ဆိုတဲ့ဟာမျိုးကျွန်တော်ပြောလို့ပါတယ
်2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာတိုင်းသားအရင်းနဲ့ပတ်သက်လာရင် NLD ပါတီကစဉ်းစားဖို့အပြောင်းလဲရှိလာတာကိုကြိုးစို့ပေမဲ့လက်တွေ့တွေ့ဆုံမှုအပေါ်အခြေခံပြီးဆွေးနွေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
် NLD ပါတီဖက်ဖက်ကဟိုလုံးဝနေနေလေးတိတိကျကျရေရရကျွန်တော်မဒီရတဲ့အရှင်မရှိရအတွက်ကြောင့်တော့ပြစ်စုံဆွေးနွေးနေလို့အဲအဲ့လိုကိုကဲလမုံရှိတာရင်တော့ကကျွန်တော်တို့လက်ခံပြစ်စုံဆွေးနွေးဖို့ရှိတယ်ဆိုတော့အရှင်မရွေးပြကျွန်တော်တို့လောလောဆယ်တော်လာရတဲ့အရှင်မရှိပါသေးတယ်အဲ2005ရေကောက်ပွဲအလန်ဒုံက NLD ပါတီကတရားပါရင်းနဲ့ဆက်ဆံမှုဆွေးနွေးမှုလုံးဝမရှိခဲ့တဲ့အရှင်မရှိတယ်ဒါပေမဲ့2005ရေကောက်ပွဲအလန်မှာ NLD ပါတီကအခုလိုအလကဲဖြစ်တဲ့ပြည်ထောင်စုတခြားရဲ့အတွက်လွတ်ခွင့်ထားဖို့လိုအပ်ချက်ရှိတယ်ဆိုတော့ကိုဟိုတတော်ကြီးသဖို့တော့ကြောင်းနေမှုရှိတာတဲ့အတွက်ကြောင့်တရားသားပါတီတွေနဲ့အဲတိတိဆက်ဆက်မှုတော့အဲရှင်းတဲ့ခုကိုဟိုလုံဆောင်လာတယ်လို့ကျွန်တော်အဲ့လိုတွန်းလို့ပ
ါလောလောဆယ်မှာတော့ NLD ပါတီကတိုင်းသားပါတီတခုချင်းစီကိုတွေ့မဲ့သဘောရှိနေပြီးနောက်မှာတိုင်းသားပါတီတွေစုပေါင်းထားတဲ့အင်အားစုနဲ့ NLD ပါတီတာဝန်ရှိသူတွေနှစ်ဖက်တွေ့ဆုံမှုမျိုးအဖြစ်တောင်းဆိုသွားမယ်လို့ KSPP ဒိုဂတာဦးကွန်ဂရန်အောင်ခန်းကပြောပါတယ
်။အဓိကကတော့ဒီမိုကရေစီဖက်ဒရယ်ဆိုတဲ့ဟာကိုဖက်ဒရယ်ဒီမိုကရေစီဆိုတဲ့ကြောင်းပြန်ဖြစ်တဲ့ဟာကိုကြောင်းပြန်လုပ်ပြီးမှကျွန်တော်ဒီဟာကိုရေးပါတယ်။နောက်တစ်ချက်ကတော့1948ခုနှစ်ပြည်လုံးစာချုပ်ကိုအဓိကအကောင့်ထည့်ဖို့လက်တွေ့အကောင့်ထည့်ဖို့ပဲဒီဟာကိုတင်ပြခြင်းဖြစ်ပါတယ်။အခုလက်ရှိဒီတွေ့ဆုံမှုမှာပါတီဒီအနေနဲ့အတီးတီးတွေ့ပြီးမဲ့လဲနောင်နောင်ကိုစုပေါင်းပြီးပါပဲတွေ့ဖို့ဆိုတဲ့ဟာမျိုးကိုတင်ပြဖို့ကျွန်တော်တောင်းဆိုဖို့တော့ရှိနေတာပေါ့
ဥက္ကံခံအောင်ခန်းပြောသွားတဲ့တိုင်းသားပါတီအင်အားစုတွေမှာကချင်ကရင်ချင်းကယားမွန်ရခိုင်ရှမ်းပြည်နယ်တွေကိုအခြေခံဖွဲ့စည်းထားတဲ့တိုင်းသားပါတီကြီးတွေပါဝင်နေတာဖြစ်ပါတယ်ခင်ဗျာ